Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာဘာရဲ့2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00ထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်လာမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်တင်တဲ့တပြင်းကြီး VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါဂျေရုဆလင်နဲ့ပတ်သက်ပြီးအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာကျူးကျော်သိမ်းပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာကိုဘက်လိုက်ထောက်ခံလိုက်တာဖြစ်တယ်လို့အာရအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေဖြစ်နေတာကိုငြိမ်းချစွာဖြေရှင်းဖို့ချက်ချင်းလှုံ့ဆော်ရမယ်လို့ကုလသမဂ္ဂရဲ့တန်ကိုစလဲကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်တတိယပြီးနှားဆင်ကြရမယ့်တင်းလွားတွေထဲမှာတော့
ပြောရရင်တော့လူခွေဆိုတာပါလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောချင်ပါတယ်ကောင်းကောင်းသူတို့ကိုယ်ရင်မသိရင်တော့ချိုးပေါက်ကံကိုနှီးသွားပါပြီအဲ့ဒီနည်းနဲ့ပဲကျွန်တော်တို့တိုင်းပြည်မှာတော့ဒီလူခွေချိုးပေါက်မှုကြီးဆက်လက်ရှင်သန်နေသေးပါပဲ
လူခွင့်ရေကာကွယ်မြင့်တင်သူများအဖွဲ့ HRDP အမှုဆောင်ဒါရိုက်တာဦးမြင့်အေးပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်မြမအရေးတွေ့ဆုံမင်းမြန်ကန်ကိုလည်းနားဆင်ကြရမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်တဲ့ကိုရန်နိုင်လို့ပြောပြပေးပါမယ်ရှင
်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ကန့်ကွက်တဲ့လေဘနန်နိုင်ငံဘေးရွတ်မြို့တော်ကအမေရိကန်တန်ရုပ်အပြင်ဘက်မှာလေဘနန်နဲ့ပါလက်စတိုင်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးတပ်ပိုက်တွေမျက်ရည်ယိုဘုံနေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကတန်ယုံကိုကြောက်တုံးနေအပိုင်းစာရီနဲ့ပြစ်ပေါက်ခဲ့ကြသလိုသမ္မတထရန့်ရဲ့ပုံစံတူရုပ်ပုံတွေနောက်အမေရိကန်နဲ့အစ္စရေးအလံတွေကိုလည်းမီးရှို့ခဲ့ကြပါတယ်။လေဘနန်နိုင်ငံမှာထောင်နဲ့ချီတဲ့ပါလက်စတိုင်းဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ကမ္ဘာမှာမွတ်စလင်ဥယျာဉ်အများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြို့တော်ကအမေရိကန်တန်ယုံအပြင်ဘက်မှာဒီကနေ့တနင်္ဂနွေနေ့လူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြကြပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာအာရပ်အဖွဲ့ချုပ်ကကိုင်ရိုမြို့တော်မှာအရေးပေါ်အစည်းအဝေးကျင်းပပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုတဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုတ်ချခဲ့ပါတယ်။ငြိမ်းချမ်းရေးကိုမျက်နှိုးတဲ့ကမ္ဘာနိုင်ငံတွေအားလုံးအနေနဲ့အမေရိကန်သမ္မတရဲ့တရားမဝင်ဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းပယ်ချကြဖို့ပါလက်စတိုင်းနိုင်ငံကိုအသိအမှတ်ပြုပြီးဂျေရုဆလင်ကိုပါလက်စတိုင်းရဲ့မြို့တော်အဖြစ်အသိအမှတ်ပြုဖို့တောင်းဆိုတဲ့အကြောင်းအာရပ်အဖွဲ့ချုပ်အတွင်းမှအာမက်အဘူဂါဟစ်ကပြောဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်ကျူးကျော်သိမ်းပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်နေတာကိုဘက်လိုက်ထောက်ခံလိုက်တဲ့အန်ဒီရှိတဲ့ဖြစ်ရလို့လဲအာရပ်အဖွဲ့ချုပ်ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကလည်းသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချပြီးဆုံးဖြတ်ချက်တည့်ချမှတ်ဖို့ကိုလည်းနိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်ရှင်။
ဒီနေ့ကမှာအစ္စလာမစ်အစွန်းရောက် IS အပေါ်အောင်ပွဲအထိမ်းအမှတ်အဖြစ်နဲ့ဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်ကစေးပြခြိတာဘက်ကိုကျင်းပပါရယ်ဒီကအစွန်းရောက်ဘက်ကိုနိုင်ငံတွင်းကနေအောင်မြင်မြင်ဖောက်ထုတ်မောင်းထုတ်နိုင်ခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကကြေညာခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုကျင်းပတာဖြစ်ပါရယ်စစ်တပ်ခြိတာပွဲကိုနိုင်ငံပိုင်မီဒီယာတစ်ခုတည်းကိုသာတက်ရောက်ခွင့်ပြုခဲ့ပြီးတော့နိုင်ငံပိုင်မီဒီယာကလည်းဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာတော့မရှိခဲ့ပါဘူးဘက်ဒဲမျိုးလေကယင်းမြန်မာအီရတ်တပ်ဖွဲ့တွေခြိတက်ခဲ့ကြသလိုရဟယင်တွေတိုက်လေရင်နေနဲ့လည်းပြန်ဆန်းခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်အီရတ်တပ်ဖွဲ့တွေရဲ့ဆွမ်းဆောင်မှုအတွက်ကျေးဇူးတင်ရှိပါကြောင်းနဲ့အသက်ပေးခဲ့ရသူတွေကိုလည်းအမတ်ရအောင်မေပါကြောင်းဝန်ကြီးချုပ်အပါဒီက Twitter လူမှုကွန်ရက်မှာရေးသားပါတယ်ဒီကနေ့တနင်္ဂနွေနေ့ကိုလည်းအများပြည်သူအားလည်းရဲ့အဖြစ်နဲ့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်အီရန်နိုင်ငံတွင်းကနေအစ္စလာမစ်အစွန်းရောက် IS တို့ကိုမောင်းထုတ်နိုင်ရေး၃နှစ်ကြာစစ်ပွဲကအောင်မြင်စွာအဆုံးသတ်နိုင်ပြီဖြစ်ကြောင်းမနေ့စနေနေ့ကဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။အီရတ်တပ်ဖွဲ့တွေကအီရတ်စီးရီးယားနယ်စပ်ကိုအပြေအဝထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းနဲ့ IS ကိုချိန်မုန်းတဲ့စစ်ပွဲပြီးဆုံးသွားပြီလို့အီရတ်သတင်းတောက်များသမဂ္ဂကကျင်းပတဲ့ညီလာခံမှာဝန်ကြီးချုပ်အဘာဒီကပြောဆိုခဲ့ပါတယ်။စီးရီးယားစစ်တပ်ကိုရုရှားတို့အထောက်အကူပေးနေတဲ့စီးရီးယားနိုင်ငံတွေအစ္စလာမစ်အစွန်းရောက် IS ကိုချိန်မုန်းနိုင်ခဲ့ပြီလို့ရုရှားဆိုရကကြေညာခဲ့ပြီးနေ့အချာမှာအီရတ်ဘက်ကကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
Mississippi ပြည်နယ် Jackson မြို့ကပြည်သူအခွင့်အရေးပြတိုက်ကိုဖွင့်ပေးရတဲ့အတွက်စိတ်လှုပ်ရှားရပါကြောင့် American သမ္မတ Donald Trump ကပြောကြားရင်းပြည်သူအခွင့်အရေးခေါင်းဆောင်တွေဖြစ်တဲ့ Mega Evers နဲ့တရားဟောဆရာ Martin Luther King Jr. တို့ကိုဂုဏ်ပြုချီးကျူးခဲ့ပါတယ်။တရားဝင်ပြတိုက်ဖွင့်ပွဲမချင်းကပါကင်သမ္မတ Trump ကစနေနေ့ကမိန့်ခွန်းပြောခဲ့တာပါ။တချိန်တည်းမှာပဲပြတိုက်တရှိရာနေရာကိုဆန္ဒပြသူတွေရောက်လာပြီးတမရထရန့်ကိုမုံတီကြောင်စာရန်နေကင်ဆောင်ဆန္ဒပြပါတယ်တမရထရန့်ကတော့မစ္စဆပီပြည်နယ်အုပ်ချုပ်ရေးမှူးဖီဘရိုင်ယန်နဲ့လှုပ်ကြံခံခဲ့ရတဲ့ NAACP ခေါင်းဆောင်မေဂါအီဗာစ်နဲ့ကျန်ရစ်သူဇနီးတို့ပါတက်ရောက်တဲ့ပရိသတ်ကိုမိန့်ခွန်းပြောကြားရမှာတိတ်ပြင်းပြင်းထန်ထန်မတုံ့ပြန်ခဲ့ပါဘူးပြတဲ့ဖြစ်မြအောင်ဖန်တီးခဲ့သူတွေကိုကျေးဇူးတင်တဲ့အကြောင်းနဲ့လေးစားပါကြောင်းအပြင်ပြည်သူအခွင့်အရေးခေါင်းဆောင်တွေရဲ့ပိဆက်ခဲ့ရမှုတွေနဲ့ထိုက်တန်အောင်ပြန်လည်ပိဆက်ချရမှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။သမ္မတကိုဝေဖန်သူတွေကတော့သမ္မတဟာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးတင်မာမှုတွေဖြစ်အောင်လှုပ်ဆောင်ခဲ့သူလို့ဝေဖန်ကြတာပါ။ဒီပြတဲ့ဖွင့်ပွဲမှာမင်းကွန်းပြောဖို့စီစဉ်ထားတဲ့ပြည်သူအခွင့်အရေးစံပြလည်းဖြစ်အထက်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ဂျွန်လူးဝစ်ကတော့သမ္မတထရန့်အဲ့ဒီမှာရှိနေမှာမို့သူမတက်ဖို့ကြာသာပရင်းနေကပဲကြီးညာခဲ့ပါတယ
်ယူကရိန်းတိုက်ခံနိုင်ငံရေးသမားလည်းဖြစ်ဂျော်ဂျီယာသမ္မတဟောင်းလည်းဖြစ်တဲ့မီခဲလ်ဆာကာရှဗလီကသူအစာငတ်ခံဆန္ဒပြနေတယ်လို့ကြီးညာလိုက်ကြောင်းသူ့ရဲ့ရှေ့နေတွေကသတင်းတောက်တွေကိုမနေ့စနေနေ့မှာပြောကြားလိုက်ပါတယ်မီခဲလ်ဆာကာရှဗလီကသူ့ကိုထောက်ခံသူတွေကို KF မြို့မှာဒီကနေ့ဆန္ဒပြကြဖို့နဲ့သမ္မတပက်ထရိုပိုရိုရှန်ကိုကိုအရေးယူပြီးသမ္မတဖြစ်ကနေဖြုတ်ချဖို့တောင်းဆိုထားတဲ့စာကိုသူ့ရဲ့ရှေ့နေကထုတ်ပြန်ခဲ့ပါတယ်မနေ့စနေနေ့ကတော့ယူကရိန်းဆိုရရှိနေဒီဘက်ကမစ္စတာဆာကာရှဗလီကိုတရားရုံးမတင်ခင်ကာလမှာနေချင်းအကျေကျုပ်ထားပြီးစောင့်ကြည့်သွားဖို့တရားရုံးကိုတောင်းဆိုလာနိုင်ပွဲရှိတယ်လို့ယူကရိန်းရှိနေချုပ်ယုံရဲ့ပြောခွင့်ရကပြောပါတယ်ယူကရိန်းတာဝန်ရှိသူတွေကတော့မစ္စတာဆာကာရှဗလီဟာသမရဟောင်းဗစ်တာယန်နီကိုဗစ်ဦးဆောင်တဲ့အဖွဲ့ကိုအပိတ်ကူညီခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့သူ့ရဲ့ဆန္ဒပြမှုတွေဟာရုရှားကယူကရိန်းနိုင်ငံပေါ်ကြံစီမှုတွေရဲ့အစိပ်ပိုင်းတည်းဖြစ်တယ်လို့ပြောလိုက်ပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမစ္စတာဆာကာရှဗလီကတော့လက်မခံပဲပယ်ချလိုက်ပါတယ်သူကိုယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်မှာတောက်ကြနေကပြန်ပြီးတော့ဖမ်းဆီးခဲ့တာဖြစ်ပြီးတော့သူကိုထောက်ခံသူတွေကတော့ဇာကရှ်ဗီလီကိုပြန်လွတ်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနိုင်ငံတကာလှုပ်ရှားမှု ICAN ကဒီကနေ့တနင်္ဂနွေနေ့မှာနိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့ပါတယ် ICAN ရဲ့အမှုဆောင်ညွှန်ကြားရေးမှူးဘက်ထရစ်ဖင်နဲ့နျူကလ িয়ার ပုံချဲချခံခဲ့ရတဲ့ဟီရိုရှိမားကအသက်မတည်ဘဲလွတ်မြောက်ခဲ့သူဆက်ဆူကိုတာလိုတို့ကနိုဘယ်ငြိမ်းချမ်းရေးဆုကိုဒီကနေ့နော်ဝေနိုင်ငံအော့စလိုမြို့တော်မှာလက်ခံရယူခဲ့ကြတာပါအဖွဲ့အစည်းပေါင်း450ကိုစုစည်းထားတဲ့ ICAN ကဒီနေ့အတွင်းမှာအတည်ပြုနိုင်ခဲ့တဲ့နျူကလ িয়ার လက်နက်တိုက်မြင့်ရေးနိုင်ငံတကာစာချုပ်ကိုတွန်းအားပေးခဲ့တာဖြစ်ပါတယ်။နျူကလ িয়ার အင်အားကြီးနိုင်ငံကြီး၃ခုလိုဖြစ်တဲ့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြင်သစ်တို့ကတော့ဒီကနေ့နော်ဝေနိုင်ငံမြို့တော်အော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ပွဲကိုသူတို့ရဲ့တန်အမတ်ကြီးတွေဆစ်လွတ်မှာမဟုတ်ဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်တွေကြားမှာစုံစုနာပြန်ပွားမှုကိုတားဆီးနိုင်ဖို့အစုလိုက်ကာကွယ်ဆေးထိုးလုပ်ငန်းကိုဆောင်ရွက်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအကြာကတည်းကအမြင့်ဖြုတ်ရှင်းလင်းပြီးသားစုံစုံနာကူးဆက်မှုကကောက်ဆက်ဆူစားကရိုဟင်ဂျာဒုက္ခသည်တွေကြားမှာအလင်းမြန်ပြန့်နှံ့နေတာပါဒေသသူ6ဦးပါဝင်ဖြစ်ပွားမှုတန်တရားလူနာ130ကျော်ကိုယောဂဆန်းစစ်ပေါ်ထုတ်ပြီးဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုပါတယ်ဒီရေအတွက်ဟာဆိုရင်တကယ်တမ်းဖြစ်ပွားနေတာတွေရဲ့အစွန်အပြားလောက်သာဖြစ်နိုင်တယ်လို့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်ဒုက္ခသည်တွေကတန်ရှင်းမှုမရှိတဲ့စခန်းတွေမှာကြက်သိမ့်နေနေရပြီးတော့ကာကွယ်ဆေးထိုးကာကွယ်ပေးနိုင်မှုကလည်းသိမ့်မရှိတာကြောင့်ကူးဆက်နိုင်ခြင်းသိမ့်များနေတယ်လို့လည်းပြောပါရတယ်။တက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုဖြစ်တဲ့စုံစုံနာကူးဆက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဘင်္ဂလားဒေ့ရှ်ကျန်းမာရေးမိသားစုစောင့်ရှောက်ရေးကုလကလေးငယ်များရန်မုံငွေအဖွဲ့ UNICEF တို့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောခွင့်ရကပြောပါရတယ်။က ကုသရေးနဲ့ကျိုးတင်ကာကွယ်ရေးကိုဆောင်ရွက်နေတာဖြစ်ကြောင်းလဲသူတို့ကပြောပါတယ်ဒီမတိုင်ငယ်တုန်းကတော့ကောက်ဆက်ဘဇာကလူပေါင်း 8000 ကျွေးခဲ့ပြီးဖြစ်ပါတယ်ဒါပြင်WHOနဲ့မိဖက်ဖွဲ့တွေကမကြသေးခင်တုန်းကပဲကလင်းငယ်ပေါင်း3သိန်းခွဲကိုဝတ်သက်နဲ့ဂျာမန်ဝတ်သက်ကာကွယ်ဆေးတိုက်ကျွေးပြီးကြီးခဲ့ပြီးဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရီးယားကျွဆွယ်မှာတင်းမာမှုတွေဖြစ်နေတာကိုငြင်းချမ်းစွာဖြေရှင်းဖို့ချက်ချင်းလှုံ့ဆောင်တဲ့လို့ကုလသမဂ္ဂရဲ့တန်ကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အထွေထွေမှုဂျက်ဖရီဖဲလ်မင်းဟာမြောက်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်အတွင်းသွားရောက်ခဲ့ပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယာဟိုဒုတိယနိုင်ငံခြားရေးဝန် သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမီဒီယာကဖော်ပြပါတယ်။မြောက်ကိုရီးယားနဲ့ကုလသမဂ္ဂကြားအခုနောက်ဆုံးဖြစ်ပေါ်တိုးတက်မှုဟာမစ္စတာဖဲလ်မင်မကြသေးခင်ကမြောက်ကိုရီးယားနိုင်ငံကို၄ရက်ကြာတွားရောက်ခဲ့တာရဲ့ရလဒ်ဖြစ်တယ်လို့ KCNA သတင်းဌာနကပြောပါတယ်။သူတို့သုံးစလုံးကကိုရီးယားကျွန်းဆန်နဲ့ပတ်သက်ပြီးသူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြသလိုလက်ရှိအခြေအနေဟာကမ္ဘာကြီးငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အတင်းမာဆုံးနဲ့အန္တရာယ်ရှိဆုံးအနေအထားဖြစ်တယ်ဆိုတာကိုသဘောတူတဲ့အကြောင်းလဲကုလကပြောပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အတွင်းဒေသ6ခုမှာလောင်ကျွမ်းနေတဲ့မီးကိုမီးသတ်သမားတွေငြိမ်းသက်နေကြရစေဖြစ်သလိုမီးလောင်မှုကြောင့်အနည်းဆုံးလူ2ဦးသေဆုံးပြီးတော့ရာနဲ့ချီတဲ့အိမ်တွေမီးလောင်ပျက်စီးသွားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မြောက်ဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းအဆိုအဝါဆုံးမီးလောင်ကျွမ်းခဲ့တဲ့ Vanduio ခရိုင်ကမီးလောင်အပျက်စီးတွေကိုပြည်내အုပ်ချုပ်ရေးမှူး Jerry Brown တွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမသိညီထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်မနဲ့ပတ်စင်ကန္တာလည်းဖြစ်ပါရရှင်လူခွင့်ရေးယဉ်ကျေးမှုထွန်းကားပြီးငြိမ်းချမ်းသောကမ္ဘာကြီးတည်ဆောက်နိုင်ဖို့နိုင်ငံတကာလူခွင့်ရေးနေ့2019ရဲ့ဆန်းပုတ်ဖြစ်တဲ့လူခွင့်ရေးအတွက်ယက်တီကြ #StandUpForHumanRights ဆိုတဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုလူသားတိုင်းမမတ်မမတ်ယက်တီကာကွယ်ကြဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာတိုက်တွန်းလိုက်ပါတယ်အယက်သားအစိုးရလက်ထက်နိုင်ငံတကာကပြစ်တင်ရှုံချဝေဖန်ရတဲ့လူခွင့်ရချိုးဖောက်မှုတွေဆူဆူဝါးဝါဆက်ရှိနေသေးတာဟာလူခွင့်ရချိုးဖောက်သူတွေကိုအရေးယူနိုင်မှုမရှိဘဲချိုးဖောက်ခံရသူတွေကိုဥပဒေအရအကာအကွယ်ပေးနိုင်မှုအားနည်းနေသေးတဲ့အတွက်ကြောင့်ရှုမြင်ကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ပါတယ်ဒီကနေ့တနင်္ဂနွေနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့69ချိန်မြောက်နိုင်ငံတကာလူခွင့်ရနေ့အခမ်းအနားတွေကိုကဘာတဝမ်းမှာကျင်းပတယ်လို့မြန်မာနိုင်ငံမှာလည်းရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာလူခွင့်ရလှုပ်ရှားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကပူးပေါင်းကျင်းပကြပါတယ်လူခွင့်ရအတွက်ယက်တီကြ #StandUpForHumanRights ဆိုတဲ့နိုင်ငံတကာလူခွင့်ရနေ့2019ရဲ့ဆောင်ပုဒ်အတိုင်းကဘာကြီးမှာလူခွင့်ရယဉ်ကျေးမှုထွန်းကားစေဖို့လူခွင့်ရကိုအမှန်တကယ်ရရှိခံစားစေဖို့လူသားတိုင်းလူခွင့်ရကာကွယ်ဆောင်ရှောက်မှုတွေကိုမမမမယက်တီကာကွယ်ဖို့ဆိုပြီးဒီနေ့အတွက်ကုလသမဂ္ဂအဖွဲ့ကြီးကရွေးချယ်ခဲ့တာပါလူခွင့်ရလှုပ်ရှားသူတွေကြုံနေရဆဲစိန်ခေါ်မှုတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနိုင်ငံတကာလူခွင့်ရနေ့အခမ်းအနားကိုဦးဆောင်ကျင်းပခဲ့တဲ့အဖွဲ့ဖြစ်တဲ့လူခွင့်ရကာကွယ်မြင့်တင်သူများအဖွဲ့ HRTP ရဲ့အမှုဆောင်ဒါရိုက်တာဦးမြင့်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်မြန်မာနိုင်ငံမှာလူခွင့်ရရှင်နေရဆန်းချင်းဆန်းညုံးနေတာမကြိုက်ကြီးသေးပါဘူးအခုချိန်မှာတော့လူခွင့်ဆိုတာစကလုံးအဖြစ်တော့ရင်ပါသွားပါတို့တော့လေသူတို့အမှန်တကယ်လူခွင့်နဲ့အသားမကျနိုင်သေးပါဘူးပြောရရင်တော့လူခွင့်ဆိုတာဘာလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောကြင်ပါတယ်ကောင်းကောင်းသူတို့ကိုယ်ဟဲ့မသိရင်တော့အချိုးပေါက်ခံဖို့နှီးသွားပါပြီအဲ့ဒီနည်းနဲ့ပဲကျွန်တော်တို့တိုင်းပြည်မှာတော့ဒီလူခွင့်ချိုးဖောက်မှုတွေဆက်လက်ရှင်သန်နေသေးပါပဲအရှိုးရကအုပ်ချုပ်သူရောအုပ်ချုပ်ခံကရောလူခွင့်ကိုလိုက်လေးစားလိုက်နာဖို့ပဲကူဒါတွေကိုအရှိုးရတင်ပြရမယ်လွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းပေးရမယ်အဲ့ဒီနည်းနဲ့ရမှလူလူရဲ့တက်တာဆက်တာကြောင့်ဖြစ်လာပါ
မြန်မာနိုင်ငံမှာနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချရလောက်တဲ့အထိလူခွေချိုးဖောက်ခံရမှုအခြေအနေတွေဆူဆူဝါးဝါဖြစ်နေတာဟာလူခွေချိုးဖောက်သူတွေကိုဥပဒေကြောင့်အရေးယူနိုင်ခြင်းမရှိတာနောက်လူခွေချိုးဖောက်ခံရသူတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းမှုအားနည်းနေတာကြောင့်လို့နိုင်ငံတကာလူခွေနေလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့အဖွဲ့တစ်ခုဖြစ်တဲ့AABBB နိုင်ငံရေးအကျဉ်းသားဟောင်းများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဥတိတ်နိုင်ကထောက်ပြပါတယ်
ဒီကနေ့အစိုးရဆိုလို့ရှိရင်ပြည်သူတွေရွေးချယ်ထားတဲ့အစိုးရဖြစ်တယ်ပေါ့ဒီအစိုးရကလည်းဒီလူခွင့်ရတိုးတက်မြန်မာအောင်ကာကွယ်ဖို့အတွက်ကြိုးစားနေကြတော့ကျွန်တော်တို့တွေ့ရတယ်တိုးပေမဲ့လည်းတိတ်တာထေရှားတဲ့ကြောင်းလှမ်းမှုမျိုးတိုးတက်လာတဲ့အခြေအနေမျိုးတော့ကျွန်တော်တို့မတွေ့ရဘူးအဓိကကတော့ လူခွေရေးပြုံးလို့ခဲ့တဲ့လူတွေကပြစ်ဒဏ်ကနေပြီးတော့ကင်းလို့နေရဲဆိုတဲ့အချိန်လေးကဒီလူခွေရေးဖြစ်တဲ့ဘုတွေကာကွယ်ဖို့အတွက်အကြီးမားဆုံးစေကောမှုလို့ပဲဟိုအဲ့လိုမြင်ပါတယ
်လူခွေရေးကျင်ညာစာတမ်းပါအခြေခံလူခွေရေးတွေကိုပြည်သူလူထုကသိရှိပြီးလေးစားလိုက်နာဖို့ပညာပေးလှုံ့ဆော်မှုတွေကပို့ပြီးတော့အရေးတကြီးလှုံ့ဆော်မှုလိုအပ်နေတာအခြေခံလူခွေရေးတွေချိုးပေါက်ခံနေရတာနှိမ်ချဆက်ဆံခံရမှုတွေပပျောက်အောင်လို့လူခွေရေးအတွက်လူသားတိုင်းကမမမမရက်တီပေးရမယ်ဆိုတဲ့အသိစိတ်သက်ရှိဖို့အရေးကြီးတယ်လို့လည်း Triangle အမျိုးသမီးခွေရေးလှုံ့ဆော်မှုအဖွဲ့ဦးဆောင်သူမခင်လေးကလည်းထောက်ပြပါတယ
်လူခွေရေးဆိုတဲ့ဟာလေဒါကဘာမှအားလုံးကနေပြီးတော့သဘောတူလက်ခံပြီးတော့ပြန်ထမ်းထားတဲ့ကမ္ဘာ့သုဒ္ဓတမကရဲ့ပညာစာရင်းထဲမှာပါဝင်ပြီးသားလူတိုင်းမှာကိုယ့်ရပါမယ့်ဆရာဖြစ်တဲ့အတွက်ဒါကိုလည်းကျမတို့ကအလေးစိုက်ပြီးတော့အရေးစိုက်တကယ်ကိုစစ်စစ်ချက်ချင်းနဲ့ကာကွယ်မှုပိုင်းဒီကိုလုပ်ဖို့ပြောပါတယ
်။ကမ္ဘာတဝန်းကလူသားတိုင်းလူကုန်သိခါရှိရှိနေထိုင်နိုင်ရေးနောက်စစ်မှန်ပြေဝတဲ့လူခွေအပြေဝခံစားရရှိရေးအစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလူခွေရဲ့အပေါ်အမှန်တကယ်လေးစားလိုက်နာပြီးတော့ဥပဒေတွေခိုင်မာစွာပြဋ္ဌာန်းပြီးတော့အကာအကွယ်ပေးဖို့ကိုလည်းလူခွေအဖွဲ့တွေဘက်ကအလေးနဲ့တိုက်တွန်းကြတာပါ။ကုလသမဂ္ဂကနိုင်ငံတိုင်းမဖြစ်မနေလိုက်နာတဲ့လူခွေဆိုင်ရာအပြည်ပြည်ဆိုင်ရာကြီးညာစာတမ်းကိုအတီးပြုတ်ပြဋ္ဌာန်းနိုင်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုဂုဏ်ပြုသောအဖြစ်လူခွေရဲ့နေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကတရားဝင်သတ်မှတ်ပြီးကျင်းပလာခဲ့တာဆိုရင်အခုဆိုရင်69ချိန်မြောက်ဖြစ်လာပြီဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီအရေးတွေ့ဆုံမြင်ကန်းခန်းကိုနားဆင်ကြရပါမယ်ရှင်။ခေတ်သစ်မြန်မာနိုင်ငံ globalization ကိုကမ္ဘာလုံးပြန့်ကျက်ဆက်ဆံမှုနဲ့ internet online media တွေတွင်ကျယ်လာတဲ့ခေတ်မှာအစင်လာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေနဲ့ပတ်သက်တဲ့တွေ့ဆုံမြင်ကန်းအပိုင်းနှစ်ကိုနားဆင်ကြရမှာပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာလူငယ်အများစုနဲ့အလှမ်းဝေးတယ်လို့ပြောလို့ရမယ်။ဇာတ်သပင်ကိုဘလို့ပြန်ပြီးတော့ထူထောင်နိုင်မလဲ။ဒါအပြင်နိုင်ငံရဲ့ယဉ်ကျေးမှုပိုင်းမှာဗမာတမျိုးတည်းဦးစားပေးမဟုတ်ပဲတိုင်းရင်းသားယဉ်ကျေးမှုတွေကိုပါဘာကြောင့်အာယုံဆိုင်ထိမ့်သိမ့်ဖို့လိုတယ်လဲဆိုတာကိုစာရေးဆရာချူဦးညွန့်နဲ့ဦးကျော်စန်သာဝါရှင်တန်မြို့တော်က VOA စတူဒီယိုမှာတွေ့ဆုံမြင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင်
ဟုတ်ကဲ့ဆရာကျွန်တော်ဒုတိယပိုင်းဆက်ကြတာ
ဟုတ်ကဲ့ပါ
ဒီစောစောကလုံးဝမြမရင်ကျင်းမှုလို့ပြောရတဲ့အထက်မှာလုံးဝမိမိန်တော့ပြီဆိုတော့အထက်ကကျွန်တော်ဇက်တပင်ကြောင့်လည်းပြောချင်ပါသေးတ
ယ်ဟုတ်ကဲ့
အနောက်တိုင်းမှာလည်းဇက်တပင်ကလူငယ်တွေသိပ်သွားကြည့်တော့မတွေ့ပါဘူးဒါပေမဲ့လည်းဥရောပတို့ဘာလို့မှဆိုရင်တကယ်ပြဿနာယူနေတာကြီးကြီးခဏခဏစီစဲဖြစ်ပါတယ်သူတို့အထွတ်အမြတ်ထားပြီးတော့သွားကြည့်ကြတာတွေ့ရပါတယ်ခင်ဗျာဆိုတော့မြန်မာနိုင်ငံမှာတော့အဲ့ဇက်တပင်မှာအထူးသဖြင့်ပြဿနာပေါ့ဆရာလူငယ်တွေစိတ်ဝင်စားနေတယ်ပြဿနာလူတွေရဲ့ဘဝကိုရဲကိုတိုက်ရိုက်ထင်ရတဲ့ပြဿနာအဲ့ရမျိုးကတကယ်ပြန်ပြန်ထွန်းကားတော့စီးခဲ့ဘူးလားကျွန်တော်ကြားဘူးတာတော့ဂျပန်ခေတ်မှာရုပ်ရှင်မရှိလို့ပြဿနာဟာတစ်ခေတ်ပြန်ပြီးထွန်းကားခဲ့တယ်ကြားပြီးတော့အဲ့နောက်ပိုင်းမှာသိအစင်းမြင့်တဲ့ပြဿနာတွေအဲ့လိုများစတိုက်စီးခဲ့ပါလားဆရာ
ဟုတ်ကဲ့ရှိခဲ့ပါတယ်ရှိခဲ့တယ်ဆိုတာက1960ဝန်းကျင်ပေါ့
နော
်90လောက်ထိအောင်ရှိခဲ့ပါတယ်ဇက်ဖွဲ့ကြီးတွေကပြဿနာကိုတခန်းတနာကရတယ်ဒီနိုင်ငံဒီမှာကအော်ပရာတတ်တတ်ခုနကဒန်းစ်ဒရာမာဒန်းစ်ဒရာမာတတ်တတ်ပလေးယာပလေးတတ်တတ်အဲ့လိုသူယုံနေသူကနေသူနှစ်လုံးပေါက်ကကြတာပြကြတာရှိတယ်ကျွန်တော်တို့မြန်မာရဲ့ performing actor သူကတညာထဲမှာအစုံပေးတာမတူဘူးအရသာကြီးနံပါတ်1အဲ့ခံဆိုင်တီးလိုက်တယ်ပြီးတော့တခါအပြူတော်ထွက်လိုက်တယ်နတ်ကတော်အပြူတော်ကတော်ဝဲတွေပါနေနဲ့အဲ့ဒါပြီးတဲ့ခါကျတော့ opera လို့ခေါ်ရတဲ့ဟာတခုထွက်တယ်ခေါ်ရတာ opera ဒါသူကအဆိုးရောအပြိုးရောအကရောပါတယ
်စကားမစ opera ဆိုတာအနောက်တိုင်းစကားနော
် opera ဆိုတာကအနောက်တိုင်းစကားအဆိုးစား
အာဆို
သာဟာသချင်းတဲ့ဖော်လာလေ
နော
်မကဘူးစကားမပြောဘူးဒါပေမဲ့အဲ့မြန်မာဇာတ်သပင်မှာအဲ့လိုရှေ့ပိုင်းထွက်တဲ့45မိနစ်စာလေးကိုအော်ပရာလို့ခေါ်တယ်ဗျဒီကအော်ပရာတော့ဗာအော်ပရာပါပဲအဲ့ဒါပြီးတဲ့ခါကျမှသူကပြတ်ဆက်လာတယ်ခစ်ပြတ်ဆက်ခစ်ပေါ်ပြတ်ဆက်အဲ့ဒီပြတ်ဆက်သိသောကြကြတယ်အဲ့ဒီပြတ်ဆက်မှာသူသိမျိုးတော်သိအောင်တခစ်ပေါ်ဟ
ုတ်ကဲ့
မျိုးတော်မောင်ရအောင်လို့အဲ့ဒီပြတ်ဆက်ဒီနောက်တစ်ခါကိုညင်းမင်းတို့ရဲ့ပြတ်ဆက်ဒီကိုစိတ်တရတွေပြတ်ဆက်ဒီဇက်မှာအဲ့ဒီပြတ်ဆက်အဲ့ဒါလည်းပြီးရောပြတ်ဆက်လည်းပြီးရောကျွန်တော်တို့အဲ့လိုပဲပြလိုက်တယ
်
ဒီမှာလေးကိုညရဲ့ပထမပိုင်းတွဲမှာအရသာ၄လမ်းပြောလို့ရတယ
်
အဲ့ဒါပြီးတော့အလက်ချင်းပြီးတော့ပြန်စတော့ဗာနဲ့စလဲဆိုတော့နှစ်ပါးသွားနဲ့စအဲ့နှစ်ပါးသွားတော့လွတ်လာဆိုတော့ပြောဆုံးလူပြက်ဒီပြက်ကြမင်းမိကကြအဲ့နှစ်ပါးသွားလဲပြီးရောကားလေးချပြီးတော့ပြီးတယ်ပြီးတော့ဝန်နှစ်ပါးထွက်ပြီးတော့အဲ့ဒီမှာနောက်ပိုင်းစထုတ်မိုးလင်းတဲ့
ထ
ိနောက်ပိုင်းစထုတ်ကဘုလူဝင်ဖြစ်မယ်ရာဇဝင်ဖြစ်မယ်ထိုးဆက်ဖြစ်မယ်အင်မတန်အရသာရှိတယ်အမှန်ကကျွန်တော်သိသလောက်ဥကျော်စံလည်းသိပါတယ်လူတယောက်ရဲ့အမှုပညာတစ်ခုကိုခံစားနိုင်မှုဆိုတာအဟာနှစ်နာရီခွဲပြေပို့မရဘူ
း။
ဒါကြောင့်ရုပ်ရှင်တွေတော့အဲ့လိုပဲရှိတယ်။ဒါပေမဲ့ညာလုံးမောက်ထိုင်ကြည့်တယ်ဆိုတာကတို့အောင်စရာကောင်းတယ်။ဘာကြောင့်လဲကြည့်နိုင်မှာဒါပေါ့။ तू ကအမျိုးမျိုးအရသာပေးနေတာ တခုတည်းတညာလုံးလုံးနဘာသောကလည်းဘူးမှမကြည့်နိုင်တညာလုံးလုံးပြဆက်ကလည်းဘူးမှမကြည့်နိုင်ခုလိုအဲ့လိုကြီးပြလိုက်တဲ့ခါကျအာသိရတာရှိတာပဲဒါပေမဲ့အဲ့ဒီခေကြီးကပြီးသွားပြီ
ကျမရေးရောက်များတညာလုံးအေးပြက်တာဘာညာအဲ့ဒီစူရမများကြည့်ပြီးတော့ခေလူတွေကသိစိတ်ဝင်စားကြတာလား
အဲဟုတ်ဘူးဗျကျွန်တော်ထင်တာရွှေမန်းတိမ်မောင်ဟာညဝယ်စနစ်သဘင်သစ်ဆိုပြီးတော့ရွက်ဖြင့်ထိုင်နေလောက်ကြတယ်ဒါပေမဲ့ပြိဿလည်းမကြတယ်လက်မကောင်းအဝကူကြည့်လိုက်ရမယ်အဲ
ကျွန်တော်ဟိုဆရာဂျွန်အိုခဲပြောဘူးတာတူစီဗမာလူမျိုးတွေကအရသာကိုရောထွေးအစာစားရင်လည်းအငင်ကအစက်ကောအခုရောပြီးတော့နေစားသူတို့ကတစ်ခုမြတ်တစ်ခု
ဟုတ်တယ်ဟုတ်တယ်အဲ့ဒီဟာနဲ့သွားပြီးတော့ဆက်ဆက
်
အခုတော့အဲ့လိုဟိုခုနကကျွန်တော်ပြောတဲ့တင်ညာလုံးအဲ့လိုကတဲ့ဟာမျိုးမရှိတော့နှစ်ပါးသားနဲ့မိုးလင်းသွားတယ်နောက်ပိုင်းစတ်တို့မရှိတော့ပြဇက်မတိုင်မီမှာပြဇက်တောင်သိမကြတော့ဘူးစတေရှိုးလို့သူတို့ခေါ်ကြတဲ
့เนาะ
ဟိုကွန်ဆတ်ပေါ့လိုက်ကွန်ဆတ်အဲ့ဒါတွေကိုရှေ့မှာဟိုခစ်ပေါ့ဆူရော်တွေခေါ်နာမည်ကြီးတဲ့ဆူရော်တွေခေါ်ရှေ့မှာမင်းသားမင်းမျိုးလည်းဆိုးသူတို့လည်းဆိုးပရိသတ်ကလည်းအလိုက်အော်ပါညာအဲ့ဒါကြီးကကျွန်တော်တို့စတေရှိုးလို့ခေါ်တဲ့ဟာကြီးကမြမဇက်သဘင်စင်ပေါ်ရောက်လာတယ်အဲ့ဒါကြီးနဲ့ဖွဲ့ပြီးတော့နှစ်ပါးသားနဲ့မိုးလင်းသွားတယ်ပြဇက်တောင်ကောင်းကမ်းမရှိတော့
ဟုတ်ကဲ့အဲ့ဒီတို့လူငယ်တွေကပြဇက်ကိုစိတ်ဝင်စားကြတယ
်ဟုတ်ကဲ့
အဲ့ဒီဟာဘာကြောင့်ပြန်ဖို့ဖို့မဖြစ်နိုင်ဘူး
အဲ့ဒါဖြစ်နိုင်တယ်ဘောဖြစ်နေတယ
်
ကျွန်တော်ဆိုရင်လဲဟိုကျွန်တော်ဟိုဟိုကျွန်တော်တချို့အထုတွေဇာတ်လမ်းတွေကိုမန္တလေးအငိမ့်နေဆက်တည်းကကပ်ရင်မှာလဲဆိုရင်ကျွန်တော်အလကားပေးတယ
်
ပတ်စံပေးတယ်ကပ်ဘာလို့ကြည့်စီချင်းဖြစ်စီချင်းဥစ္စာရင်လို့ဥစ္စာရင်ခဲပဲဥစ္စာသာသာရဒီကိစ္စမှာတောင်းရှိသွားတော့ကာကံရှင်မယ်ပြိဿကိုပြင်မပြောနဲ့အစိုးရလည်းထဲ့ပြောမနေနဲ့ဘာလို့အစိုးရလည်းဘာမှတန်းတယ်ကျွန်တော်တို့စီမှာ permanent data တော့မရှိဘူးလေမင်းလားဆက်အောင်မရှိဘူးလေညာဝန်ရှိတယ်မန္တလေးရှိတယ်ဒါပဲရှိဘူးအဲ့တော့ရောက်တဲ့နေရာဆင်ထိုးပြီးကပ်နေရတာအစိုးရလည်းတရားလို့မပေးနိုင်ဘူးဒီရင်ကျမှုဌာနကလည်းတရားလို့မပေးနိုင်ဘူးအဲ့တော့ကာယကံရှင်တွေပဲဥစ္စာရဥစ္စာရခဲကာယကံရှင်တွေပေးရမယ်လူငယ်တွေဆာလောင်မွတ်သိမ့်တော့ပေးရမယ်တခါတည်းမှာဥစ္စာဆောင်တာရေကျွန်တော်လူငယ်တွေသိတယ်လားသူတို့ဘာလို့မွတ်သိမ့်ဆိုတာသူတို့တော်မသိဘူးဆာလောင်တာပဲသိတယ်သူရေဆာလာလားထမင်းဆာလာလားမုန်ဆာလာလားအဲ့ဒါကိုပညာရှင်တွေကအမှုပညာသမားတွေကသိပြီးတော့အဲ့ဒါကိုရော့ဆိုကျွေးနိုင်ရမယ်အဲ့ဒါမှသူ့ culture civilization တက်လာမယ
်ပရိသတ်လည်းရှိနေဆိုတော့သူတို့ကအကုန်ကြအဖြစ်နဲ့ကာမိမှာပေါ့
ဒါပေါ့လ
ာမှာပေါ့
ဒါပေါ့အဲ့
လိုသင်တာပါဟုတ်အဲ့
တော့တေးချာစာကောင်းအောင်လုပ်ပါဘယ်သူမဆိုအစားတော့လည်းကောင်းအောင်ဆိုရင်စားကြမှာပဲ
အရင်ချင်းမှုတက္ကသိုလ်တွေဘာတွေမှာအဲ့ပြဇက်ပညာလဲသင်ပေးရမရှိဘူ
းအဲကျွန်တော်တို့အဲ့လို straight play ပေါ့နော
်ဟုတ်ကဲ့
ပြဇက်မရှိဘူးမရှိဘူးသူကဗလီသာကနဲ့နောက်ပန်းစားထုတ်ပဲအဲ့ဒါပဲသူအဓိကစားပြီးလုပ်ပြီးအမှန်ကတော့ပြဇက်တွေလုပ်ပြရမှာဒါမှတဲ့ရထိတွေ့တာပြဇက
်နောက်တစ်ခုကျွန်တော်မေးချင်တာအဲ့ဒါတွေပဲတိုင်းရင်းသားရေရင်ကျင်းနဲ့ပတ်သက်ပြီးတော့လည်းပဲဒီဒုတိယပိုင်းမှာလည်းဆက်ပြီးတော့မေ့ကြပါတယ်။
ဟုတ
်အဲ့တိုင်းရင်းသားရင်ကျင်းမှုဟာဘယ်လိုဖြစ်စဉ်မှာလဲအခုတောင်မှာတိုင်းရင်းသားဒေသချို့မှာတိုင်းရင်းသားဘာသာစကားနဲ့စာသင်မယ်ဆိုတော့အငင်းပွားနေသေးပဲ။တိုင်းရင်းသားဘာသာစကားနဲ့အဲ့လို medium ထားပြီးသင်မှာလားသူတို့ဘယ်တိုင်းရင်းသားဘာသာစကားတစ်ခုတည်းကိုပဲဒီကျ subject နဲ့သင်သင်သလားဆိုတာမျိုးလုပ်ကြရဆရာ
။အဲ့ဒါတလို့ကဆွေးနွေးကြတာပြောပါဦ
း။ဟုတ်ကဲ့ဆိုတော့ဟုတ်ကဲ့အဲ့ဒီကိစ္စရင်ပြောပါဦးခင်ဆရာလဲကြောင်းဆရာပြန်လောက်ကလာခဲ့ပုံတရားဝင်ဆရာဘယ်လိုဖော်ရဆရာကိစ္စကို
သိတင်နေတယ်သိကိုတင်နေတာပေါ့နော်ဒါကိုကျွန်တော်တို့ဟိုအရင်တော့ optional bamis လို့ပါလို့ရှိသလိုပေါ့နော်ဒါက optional အနေနဲ
့သိကြပါသားတရား
သိကြပါသားတရားနဲ့တင်တဲ့စာရောစကားရောတင်တဲ့အဲ့လိုကြမှာကျွန်တော်တို့ကဟိုအခုပြောပြောနေတာပါတိုင်းသားစီလုံးညီညွတ်ရေးပါနဲ့ပြောမနေနဲ့အဲ့လို education ကလုတ်ပေးမှတကယ်စီလုံးညီညွတ်မှာအဲ့ကြမှာကိုရင်းစာရပါ
တ
င်တဲ့ပါလေ
ဆိုတော့ဂျင်းဂျင်းမှုကအဲ့လိုမျိုးပူတွဲဖို့ထုတ်ဖို့မဖြစ်စင်ဘူးလားဆရာ
အဲ့ဒါကတော့နည်းနည်းလက်ဝင်လိမ့်မယ်နဲ့တူတယ်။ဘာလို့လဲဆိုတော့အခြေခံကြီးမတူကြဘူးလေ။ဒီတိုင်ပင်ထဲမှာတော့တူတာပေါ့နော်။သို့တော်လည်းချီလှုပ်လက်လှုပ်အခြေခံကြီးကမတူကြဘူး။ဥပမာမြန်မာအကဆိုရင် तू ကဗမာတိုင်းလားအကဆိုရင် तू ကကနုတ်လိုပဲကားတယ်။ကနုတ်ပေါ့နော်။ तू ကဟိုကွေးနိုင်တော့ကွေးတယ်။ဆက်ကွေးလို့မရတော့ဘူးလား။ပြန်ဖြီးတယ်။တိုင်းသားတချို့ရဲ့အကကဒီလိုအကွေးညှုပ်ကိုမယူဘူး။သူတို့ကမြင်းပြောင်းနဲ့မြင်းအမာကိုယူတယ်။ဗမာကကမြင်းအပြော့ကနုတ်ကိုယူတယ်အဲ့တော့ဒီနှစ်ခုကြာမှာမြတ်တောင်ဆက်ဖို့ဆိုတော့သိတော့မလွယ်တော့ဘူးဒါပညာရှင်တွေမှလုပ်နိုင်တ
ယ်ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒီအကအကြောင်းဆရာတော့မသိပါဘူးနော်ကျွန်တော်စဉ်းစားမိတာအဲ့ဒီဆရာစောစောကပြောခဲ့တိုင်းရင်းသားတချို့ယဉ်ကျေးမှုဆက်လက်ရှင်သန်တယ်အကောင့်တယ်ကချင်တို့ကရင်တို့စသဖြင
့
်သူတို့ရဲ့ယဉ်ကျေးမှုကသူတို့ကဒီခရိယန်သာသနာပြုတွေကသူတို့ရဲ့ church မှာပြသဖြင့်ဒီလူမျိုးတွေကခရိယန်ဘာသာဆိုတော့သူတို့ကျောင်းတွေမှာဆိုရာတီးတာအတိပညာတွေသင်ပေးတဲ့ young studio တေလောကပေါ်ပေါက်လာတဲ့ခါမှာဒီလူငယ်တွေအဲ့တိုင်းရင်းသားလူငယ်တွေကသိဆိုတဲ့မှာအောင်မြင်လာရတာတွေအဲ့လိုရှိတယ်ဆိုတော့တနည်းအားဖြင့်ဒါအထက်ကပံပိုးပေးတဲ့သဘောပေါ်ရှာဘာသာရေးဖြစ်ဖြစ်ဆိုရာအန်ဘိုင်ဘက်ကအဲ့လိုမျိုးကျွန်တော်စဉ်းစားကြည့်တာဆိုတော့တိုင်းရင်းသားရင်ကျမှုပုံမစဉ်းစားလအောင်အဲ့လိုမျိုးတခြားရင်ကျမှုတွေကစဉ်းစားအောင်လုပ်နိုင်မယ်နည်းလမ်းများစင်နာနာ
လုံးနိုင်မယ်နီလန်းကတော့ဟိုမျိုးစစ်ကစရမှာဂီတကနေစပြီးတော့လုံးမရမယ်ဂီတမှာခုနကအခြေခံအတန်းအထားပုံ 但这部内幕面目，然后期间差别多嘛。哎，其他比如嘛，这家里古路也没，妈妈比妈对着咱们本地来讲算是的，暑假异地准备的不，期间不，他们一来嘞，爸妈家里边，隔夜老家边那个搬家，哎呀，比如嘛，虽然熬呢，比如说因用这个在路也嘞，因用这个嘛，这边啊，不不不急，悠闲，就比如哎，路没家里快上来是的，哎，你妈个。Advanced people are not able to get the money. They are not able to get the money. They are not able to get
the money. They are not able to get the money. They are not able to get the money. They are not able to get the money.
They are not able to get the money. They are not able to get the money. They are not able to get the money. They are not
So, say a bello, me, my lad, or bello looks in there, your Pitanzu, Tang, that she get together. Nanga, Achin Gigi, Yinjimu, Achin Gigi. Pitanzu, Simman, that Pitan Chibo, that go ethnic to Kura, ethno culture, they tonga, maybe your Tao, you, such a light, nothing, but Tibutin. Nanga, Achin, Diana, body, you, but my body, Elu, Pitin, and Akuma, the joy, the being Pitin,
okay. Jauh mana ya, cina jauh, di luar bangsa thari ni. Tapi kalau malay kalau Yinjimu, ni Nubinya, tapi kalau macam ni, bilang su, tanya nama ni, Yinjimu Nubinya, tapi kalau su bilang, ni macam gua, jangan lupa department, faculty di kuat ramai. Ni yang ni susah sih lu, ni yang ni suri kali, di cuit, ni lu lama, sesama mula sih lah. Di tanya lor, kau nak, bama tanya nama bahu biu pi ni.
So, ni lu siapa tu pi lah buka lor?
Tahu tak lu iya ni? Tapi ni lu Tahun sini tu dia terbawa bawa lama susu pi pada, baju mah pi ni apa
deh? Okay. Tahun sini dia terbawa bawa saya ye jila.
Ye jila.
Tapi cuma lepio jaya hati hari ye jila tu lama ni jalo.
Saya muda, saya lama juga. Tapi China luar macam ni. Nasional sih saya lama tu biro mah. Ini yang saya mesti ambil. Jangan orang ada terbawa macam. Tapi China tu lama ni. Pianlah ada dia jual tu ramai. Jangan orang lama.
Guna biasa lo, tapi ni nari ethnic culture, ethnic politics siapa pun itu lo, naik jenar ni nak rukam. Jemaah ini kuno orang tanya ni, bahasa ye ni pasal lo, siapa belum jemaah le? Jemaah ni ngan mah sahaja, jemaah YMB kekira, muzai mah muz bahasa sana so tersungguh apa lah? Kau tangguh ya cakap kau dia, urid di usaha sini lo, burang mah bintang lah lo, pilih wala siapa? Aku siapa belum siapa lo?
Aku tangguh dong si kala bodoh masih orang kala, na YMB kala, aku orang muz bahasa sana, dekai mana? Dekai hulu, mah lulu kau melayar. Bangsa English le awli, aku dekai kau tanya na benda kala aku bama apa lah? Dua masih orang cuci jodoh, bama zauh cie, bama biu benda kawan. Aku muz bahasa sana, dekai lulu 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 pola le muz bahasa sana. Aku muz bahasa sana cuci jodoh ya, mah lulu aku cie. Jujur mesuhi le, lama mesuhi le, mewah bahasa, tadah na, abian mah, abinya abinya mah terbiar. Eh, lama, piye me? Bukan macam mana biar ulah dia. Di sini, mewah bahasa tadah na, hodoh ulah, biar ulah.
Sudah siapa jenah? Eh, nausung ni ni mejena, aja. Lula musuh ni ya mah. Anak bayi ni kat tengah utara, suruh lula lula pandi jinahu. Tapi anak bayi ni dia muka guna susah jinah mah, lumbu zaman ni mah, elu fetlah susah jinah, yuvin jinah lulus jinah. Di luar ye, tengah muka le kanat kusina bosnya. Belu, pesen lo kain belu ya mana sih, kita.
Elah kalau jenah saya sih ada ni ni biar mesuhi no, silu bau sih tu ya mah. Besu muri, cuk kain muri, miali li, elian li biro, pau tu biro, kuna elah mah creativity so elah mah boleh. Elu pau tu, tapi 被他的了，他跑出来这片，被他的了，他被跑出来这片，哎，路你那出来嘛呗？屋里装呀，把伢了都在山里面路家里面，哎，那底下有么子伢路路人可以的，这个啥？刚刚是呢，路边伢子妈的，啥意思啊？湖南这边是阿里达山那伢了，哎，路被收他的家里过，就路路亲那边，对的出来了，咱们边境了，哎，没有没有意外。OK，被收了，对，跑出来嘛是吧？是阿表路。
ก็ลองดูอยู่เพื่อจะพิจารณาจะอุ้มจริงๆหรือเปล่าโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00နာရီခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့ထူးခြားဆွမ်းပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနားဆင်ကြရမှာပါ။အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မိုင်းအစ်တနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
VOA ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုံးနဲ့လည်းဖြော်ပြပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတပုံးနဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့အရင် VOA ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေနဲ့စကြပါတယ်။ Facebook ပေါ်မှာရေးလာကြတဲ့သောရရှင်တို့ရဲ့စာနဲ့စပါမယ်။consent to ဆိုတဲ့သောရရှင်ကရေဒီယိုပဲနားထောင်ပြတာများပါတယ်တဲ့ VOA ကို Facebook ကနေ live မသေးစားလို့ပါတဲ့ VOA မိသားစုအားလုံးကျန်းမာချမ်းသာကြပါစေကျေးဇူးတင်ပါတယ်လို့ပြောပါတယ်ဟုတ်ကဲ့ပါဘယ်ကပဲနားထောင် VOA အစီအစဉ်ကိုနားထောင်နေစို့လို့ကျေးဇူးအထူးပါနော်ရေဒီယိုကဆိုရင်တော့လေဒီ line ကောင်းတဲ့နေရာတွေမှာတေချာနားထောင်လို့ရပါတယ် Facebook ကလည်းဒီအဲ့လိုအလားတူနေလို့ပါပဲရှင်ဒီ Facebook Internet line ကောင်းတဲ့နေရာတွေမှာတော့တေချာနားထောင်လို့ရတာပါကျွန်တော်တို့ဘက်ကတော့အစင်မြင် Radio ကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံ line ကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နှောင်ချိုးချိုးဆိုတဲ့သောရရှင်ကတော့ VOA လို့သတင်းဌာနရှိရာကောင်းပါတယ်တဲ့ဒါပေမဲ့မြန်မာပြည်တွင်းကပြဿနာတွေကိုပုံကြီးချဲ့ပြောတာတွေကမကောင်းပါဘူးတကယ်ကိုမှန်ကန်တဲ့အကြောင်းအရာတွေကိုမဆိုလိုပါဘူး။ရခိုင်ရင်းနဲ့ပတ်သက်ရင်လည်းတစ်ဖက်ဆောင်းပြီးတော့ပြောနေကြတာတွေကိုအဆုံးသတ်သင့်ပါတယ်ဆိုတော့ဆိုလာပါတယ်။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးရေးလာကြတဲ့ဟိုဘက်ဒီဘက်ကနေပြီးတော့ဒီသတင်းဌာနတွေကိုဆွဆွဲလာကြတဲ့စာတွေကတော့နေ့စဉ်နဲ့အမျှရရှိတာပါနော်။ကျမတို့လည်းထွက်ပေါ်လာတဲ့သတင်းကိုတော့သတင်းမှန်တိုင်းပဲတင်ပြပေးနေတာပါလို့ပဲအမှားခံချင်ပါတယ်။ကိုလေးဆိုတဲ့သောရရှင်ကတော့ VOA ကိုစိုက်နှစ်သက်တာအမှန်ကိုအမှန်တိုင်းတင်ပြပေးတဲ့အတွက်ကြောင့်ပါ။တမိုင်းကြောင်ကောင်းအောင်လုပ်ကြပါတမိုင်းကြောင်ကောင်းနေထိုင်မှလည်းပြည်သူချစ်တဲ့အမတ်တွေဖြစ်လာပါလိမ့်မယ်တဲ့2020မှာအလုံးတင်ကန်းစာယူနိုင်ကြပါစေဆိုပြီးတော့ပထမပိုင်းကတော့ VOA ကိုပြောထားပြီးတော့နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကဥပဒေပြုအမတ်တွေကိုရည်ညွှန်းပြီးတော့ပြောဆိုထားပါတယ်။တီရာစင်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOA VOA ဝိုင်းတော်သားများအားလုံးစိတ်လက်နှပါကြည်လင်ရှင်သာပြီးတော့လွန်အင်ဟုသမျှအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါမင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်ဒီသောရရှင်လေးစိတ်လက်နှစ်ပါကြည်လင်ရွှင်မြပါစေလို့ပြန်ပြီးတော့အဆုတောင်းပေးချင်ပါတယ်ရှင်အခုတော့သောရရှင်နေဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ဖြောပြပေးချင်ပါတယ်နော် American နာမည်ကျော် Wayne Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြားThis house is not for sale တေးတက်ပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This house is not for sale ဆိုတဲ့တစ်ချင်နဲ့ဖြောပြပေးကြပါတယ်ဒီအိမ်ကရောင်းရံမဟုတ်ပါလို့အဓိပ္ပာယ်ရပါတယ်ဒီတေးတက်ပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ lead guitar သမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမဦးဆုံးတေးတက်ပြားပါပြီးတော့သူတို့ရဲ့ lead guitar သမားအစ်ဖြစ်တဲ့ Phil X ပထမဦးဆုံးပါဝင်တီးခတ်ပေးတဲ့တေးတက်ပြားလည်းဖြစ်ပါတယ်ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံတိတ်ခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောစရာတွေများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးနီးကပ်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ်This heart, this soul, this house is not for sale. ဒီတခြင်းဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်။ဒီတေးတပြားကဘီလ်ဘော့အကောင်ဆုံးတေးတပြား200ဆင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြေးသမျှအခွေတွေထဲအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်ညောင်းတပြားဖြစ်ပါတယ်။ပြီးတော့ခုလိုမျိုးအကောင်ဆုံးတေးတပြားဆင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား၄ချက်လုံးအခု တေးတပြားပါဝင်ဇက်တိုက်ပဲနံပါတ်၁ချိန်တာပါကဲဒီတေးတပြားရဲ့အရင်ဆုံးထွက်တဲ့တခြင်းလည်းဖြစ်နောက်ပြီးတော့တေးတပြားခေါင်းစဉ်တခြင်းနာမည်လည်းဖြစ်တဲ့ This House is Not For Sale ကိုနားဆင်ကြည့်ပါအောင်နော်ကျိုးပြီးတည်ဆွထားတဲ့ This House is Not For Sale ကိုနားဆင်ကြကြရပါရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်ဒီတော်ရရှင်တွေသဘောကျမယ်။မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာတော်ရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားသံတွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့တော်ရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။အစိုးရတဲ့လက်ထက်မှာစီးပွားရေးတိုးတက်ဖို့အချိန်ပေးစောင့်ရမယ်နိုင်ငံရေးပြောင်းလဲဖို့လည်းအကောင်းဆုံးမျှော်လင့်ထားပါတယ်လို့ဒီတော်ရရှင်ဥမမောင်ခင်ကရေးလာတဲ့အချိန်မှာတော့နောက်တော်ရရှင်တူကနာမည်တော့ရေးမထားပါဘူးဒီတော်ရရှင်ကဒုက္ခသည်ပြဿနာ NLD အစိုးရအကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျမတို့ VOA ကတင်ဆက်ပေးခဲ့တဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာတော်ရရှင်တယောက်တုံ့ပြန်လာတာကိုဆက်ပြောပြပေးပါမယ်ဒီ NLD အစိုးရတက်လာခဲ့ရင်တခြားပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းလျော့ပါသွားလိမ့်မယ်လို့အရင်ကမျှော်လင့်ခဲ့တာတွေလည်းရှိပါသေးတယ်။အဲ့တော့ဒီတကယ်တမ်းလက်တွေ့ NLD အစိုးရတက်လာတဲ့အချိန်မှာအခြေအနေဘယ်လိုရှိလဲဆိုတာကိုတော်ရချင်းကတော့
နှစ်ပေါင်း50ကျော်လောက်ပြည်တွင်းဆက်ဖြစ်နေတဲ့တန်းပြည်အနေနဲ့ဒုက္ခသည်အမျိုးမျိုးရှိနေတာပါ။ပြည်သူတယောက်အနေနဲ့ဘေးကကြည့်ပြီးတော့ပြောရရင်ပြည်သူတင်ထားတဲ့ NLD အစိုးရလက်ထက်တစ်နှစ်ကျော်အတွင်းမှာအစိုးရတွေတင်ခဲ့တဲ့နိုင်ငံခြားကျွေးမိတွေပြန်ဆက်နိုင်နေပါပြီ။တဘောဝဘေးကယ်ဆယ်ရေးနဲ့ဆေးဘေးဆောင်ဒုက္ခသည်တွေအတွက်အချိန်နဲ့တပြေးညီကယ်ဆယ်ရေးနဲ့ပြည်လဲထူထောင်ရေးတွေလုပ်နိုင်နေပါတယ်ပြောစရာတွေကတော့အများကြီးပါကျွတ်တို့ပြည်သူတွေကတော့လက်ပေးလိုက်ယူကင်းပြီးပွင့်လင်းမြင်သာတဲ့အစိုးရတက်ကိုလိုချင်နေတာပါ NLD အစိုးရကပြည်သူတွေလိုလားချက်နဲ့တစ်ထပ်သေးဖြစ်ပါစေလို့မျှော်လင့်နေပါတယ်
တိုင်းပြည်ကိုပြန်ပြီးထူထောင်နေတဲ့တစ်ချိန်တည်းမှာပဲဆေးဘေးဆောင်ဒုက္ခသည်တွေကိစ္စကိုလည်းတပြိုင်တည်းကင်တွယ်ပြီးလှုပ်ဆောင်နိုင်ရင်ကောင်းပါတယ်ဆိုပြီးဒီတော်ရရှင်သူရဲ့အမြင်ကိုပြောလာတာပါ။သရရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်မှုကဘာများလိုအပ်နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပါ
။မြန်မာနိုင်ငံမှာဘာပဲလုပ်လို့ရှေ့ကအားကျိုးမှန်တက်လုပ်ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူဒေသနာတေချာလုပ်တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေတယ်လို့တကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိန်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေးလာပြီးတော့အားနည်းချက်တွေကိုအပြေရှားအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ်
she ga lou bi mae le naw ka ni pyo tu de tana lou a ne che ko ti cha sha pyo pyo pyan pyo pyin sin bo twet lou at par de so pyo di tora shin u me me a chan pyu la da phit par de shin di ba do tora shin ni ye pe sa re ko di ma ni yat chin ma de myama de che tora shin ni twet myama de shin ni de bon ne le set pyo phyo pi pe bo shi ba de မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆကြတွေကိုရင်ဖွင့်စာရေးကြတယ်ဆိုရင်ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခ burmese@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့တော်ရရှင်နေကိုမြန်မာတခြင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြေးပေးချင်ပါတယ်ရှင်။ဒီဇင်ဘာလ9ရက်နေ့မှာမွေးနေ့ကျရောက်တဲ့သမီးတက်စုငင်းချမ်းစင်နဲ့ဒီဇင်ဘာလ10ရက်နေ့မှာမွေးနေ့ကျရောက်တဲ့နိုင်နိုင်တို့အတွက်ဦးလေးတွေတော်ရီမောင်နှမတွေကမေတ္တာမွေးနေ့တိလက်ဆောင်ပါပါတယ်။အဖေနဲ့မေကိုအမြဲတမ်းသတိရနေတဲ့တာမောင်နိုင်ကတော့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့ဖေဖေဦးကျွင်းရဲ့အသက်86နှစ်ပြည့်မွေးနေ့အတွက်တာမောင်နိုင်သမီးလွယ်လွယ်နဲ့မိလေရှွန်းနိုရာဝင်းတို့ရဲ့လက်ဆောင်ဖေဖေအသက်ရာကျော်ရှိပါစေလို့မွေးနေ့ဆုမွန်တောင်းရင်နဲ့ထုတ်ရင်တင်တည်ဆုထားတဲ့ကောင်းရင်တွေကမြစ်တစင်းဆိုတဲ့တခြင်းနဲ့အဝေးကနေပြီးတော့မွေးနေ့မြစ်တာအတေးလက်ဆောင်ပေးပို့ပါရရှင်။ဒီတော့ဒီဇင်ဘာအစောပိုင်းမှာမွေးနေ့ကြာရောက်တဲ့သူတွေအတွက်ရောပြီးတော့VOA တက်ချစ်တော်ရရှင်နေအားလုံးအတွက်ပါမေတ္တာတေးလက်ဆောင်ဖွင့်ပေးခြင်းပါတယ်နော်ထူးရင်တင်တည်ဆိုထားတဲ့ကောင်းငင်တွေကမြစ်တစင်းဆိုတဲ့တခြင်းကိုတော်ရရှင်နေအားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်အဝေးကမိုးကောင်းကြီးနဲ့မှာငါလွမ်းငယ်ငယ်လေးဒီကောင်မင်းနောက်လိုက်ရှာနေNeed peso ti ga kanta la me tne ro na mine so twi me ga yuti ta ni se a so me no ning je no wa na ma so nai u chi di na ya mya sa le a cho ta la
ဆိုထားတဲ့ကောင်းငင်တွေကမြစ်တစင်းဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းငရီနဲ့ညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လေဒီအစီအစဉ်ကိုတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုRadio Facebook တို့ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့နောက်ထပ်ထပ်ပြီးတော့နားထောင်နိုင်တဲ့နေရာက VOA ရဲ့ Internet စာမျက်နှာဖြစ်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။ တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။လီယာမေရေဘယ်စီမာမေဒီလေလေလေလေဘူဝေကမေလေရေခေါ်လာဇေယခန်ကြီးတွေ့လက်ကြည့်ရှာ
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့အဝေးပြေးကားဝင်းဆောက်ပြီးကိုကျူးရှာတဲ့ဒလေပြည်သူကိုဘလောက်အခက်တွေ့စီတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။ကချင်ပြည်နယ်အစိုးရဟာလက်ရှိအားကစားနဲ့ကာယပညာဦးစီးဌာနပိုင်ကားဝင်းကနေအဝေးပြေးလိုင်းပြည့်ဆွဲနေတဲ့ရင်ပိုင်ရှင်တွေကိုအသစ်ဆောက်လုပ်ထားတဲ့တက်ကုံထွယ်ဆန်ရက်ကအဝေးပြေးကားကြီးဝင်းစစ်ကိုလာမဲ့ဒီဇင်ဘာ21ရက်နေ့နောက်ဆုံးထားပြီးပြောင်းရွှေ့ဖို့ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဝေးပြေးကားပိုင်ရှင်တွေကတော့ကားဝင်းစစ်စီမရွှေ့ပြောင်းခြင်းကြပါဘူး။အကြောင်းကတော့ပြောင်းရရွှေ့ရမယ်ဆိုရင်ကားဝင်းအသစ်မြစ်ဖြားအေရာရင်ရနန်းစခန်းမှာကားဂိတ်ဖွင့်နိုင်ရေးအခန်းတွေဝယ်ရပါမယ်။အခန်းကားကလည်းကျပ်သိန်း600 900လောက်ဈေးပေါက်နေပါတယ်။လက်ရှိကားဝင်းအဟောင်းနေရာကလည်းလာမဲ့သုံးနှစ်မှစာချုပ်ပြည့်မှာမို့မပြောင်းညင်ကြပါဘူးဒီအတွက်ပြောင်းရရွှေ့ရမယ့်ရက်ကိုနောက်ဆုတ်ပေးဖို့ပြည်နယ်အစိုးရစီတင်ပြကြမယ်လို့သိရပါတယ်တကယ်တော့လက်ရှိမြကြီးနားမြို့မှာဖြစ်နေတဲ့အဝေးပြေးကားဝင်းဆိုင်ရာပြဿနာမျိုးမြန်မာပြည်အနှံ့ပြားမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေသေးပါဒီကိစ္စဘလို့ပြဿနာမျိုးလဲဘာကြောင့်ခုလိုပြဿနာမျိုးပေါ်ပေါက်လာရသလဲ NDI အစိုးရအနေနဲ့အလားတူပြဿနာမျိုးဘလို့ကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
လက်ရှိကချင်ပြည်နယ်မြစ်ကြီးနားမြို့ကအာဏာပိုင်တွေရဲ့လုပ်ရက်ဟာအထူးအဆန်းတော့မဟုတ်ပါဘူး။အရင်စစ်အာဏာရှင်တွေလက်ထက်ကတည်းကအချိန်ပေါင်းများစွာလုပ်ကင်ခဲ့တဲ့လုပ်ရက်မျိုးပါ။နကူအဝေးပြေးကားဂိတ်နေရာတွေကိုကျင်းလို့မြို့နဲ့နီးလို့စနစ်မကျလို့စတဲ့အကြောင်းပြချက်မျိုးစုံနဲ့အဝေးပြေးကားဂိတ်အစ်စ်တွေဖွင့်ဖို့ကြိုးစားပါရယ်။အဝေးပြေးကားဂိတ်အစ်စ်ဖွင့်တဲ့လုပ်ငန်းကလည်းလွယ်လွယ်ကူကူပါ။နားလည်မှုယူထားတဲ့ဒါမှမဟုတ်လက်ငွေယူထားတဲ့ကုမ္ပဏီတစ်ခုခုကိုအဝေးပြေးကာဝင်းစောက်ခိုင်းပါတယ်အဝေးပြေးကာဝင်းလို့ဆိုပေမဲ့ထူးထူးဆန်းဆန်းမဟုတ်ပါဘူးဝင်းကြီးတစ်ခုထဲမှာနှစ်ထပ်ဒါမှမဟုတ်နှစ်ထပ်ခွဲလောက်ပါတဲ့တိုက်ခန်းတွဲကြီးတွေစီတန်းစောက်လုပ်လိုက်တာမျိုးပါစောက်ပြီးတာနဲ့အာဏာပိုင်တွေဟာရင်လိုင်းပိုင်ရှင်တွေကိုအဲ့ဒီဝင်းထဲမဖြစ်မနေပြောင်းဖို့အမိန့်ထုတ်ပါတယ်သူတို့ကသာလွယ်လွယ်အမိန့်ထုတ်ပေမဲ့ရင်လိုင်းပိုင်ရှင်တွေကတော့မတတ်တာပါဘူးမတန်တဆဈေးနှုန်းတွေနဲ့အဲ့ဒီလိုကားဂိတ်ဖွင့်မဲ့အခန်းတွေကိုပါဝယ်ရပါတယ်ကိုယ်လိုက်မှာပြေးဆွဲတဲ့ကားတွေများရင်များသလောက်တခမ်းမကပိုးပြီးဝယ်ရပါတယ်တချို့ဒေသအာဏာပိုင်တွေကတော့ကားဝင်းစောက်တဲ့ကန်ထရိုက်စီကလက်ငွေအကြီးကျယ်ရတာရှိသလိုတချို့ကတော့အဲ့ဒီတဲကအခန်းတွေကိုဈေးပေါ်ပေါ်ဒါမှမဟုတ်အခမဲ့ရပြီးပြန်ရောင်းစားကြပါရယ်ဒီလိုနဲ့မြန်မာနိုင်ငံအနှံ့အပြားကအာဏာပိုင်တွေဟာအခုလိုကားဝင်းအစ်စ်စောက်တာမျိုးအလွန်စိတ်ပါပျော်ရွှင်ကြလို့တချို့မျိုးတွေဆိုဆယ်စုနှစ်တခုလောက်အတွင်းအဝေးပြေးကားဝင်းနေရာနှစ်နေရာသုံးနေရာလောက်ပြောင်းတာမျိုးတောင်ရှိခဲ့ပါရယ
်ဒီလိုလုံးလို့ခီးစင်တဲ့ရင်ပိုင်ရှင်တွေဘသူအဆင်ပြေတယ်လဲမေးရင်ဘသူမှအဆင်မပြေဘူးလို့ပဲဖြေရမှာပါအကြောင်းကတော့အဝေးပြေးကားဂိတ်လို့ပြောပေမဲ့ကားဝင်းဖွဲ့စည်းပုံကဝင်းကြီးတဝင်းတွေကတိုက်ခန်းတွဲတွေကြီးပဲဖြစ်နေလို့ပါပဲရင်လိုင်းပိုင်ရှင်တွေဟာကိုယ်ဝယ်ထားတဲ့တိုက်ခန်းတွေကိုရုံကန်အဖြစ်ခီးတဲ့နားနေကန်အဖြစ်ကုန်ပစ္စည်းလက်ခံရအဖြစ်ကို့ကားတွေအကုန်လုံးကို့အခန်းရှိကနေထွက်အဝေးကနေပြန်လာရင်ကို့ခန်းရှိမှာပဲခီးတဲ့တွေချစတာတွေလုံနေရတော့အခန်းချင်းလေးတွေနဲ့ခီးတဲ့အရေးအတွက်ကားရည်အတွက်မမှန်မတဖြစ်ပြီးရှုပ်ရှုပ်ထွေးထွေးတွေဖြစ်နေတတ်လို့ပါပဲအလားတူခီးတဲ့တွေလည်းအဆင်မပြေပါဘူးသူတို့အတွက်စနစ်ကျတဲ့လက်မှတ်ရောင်းရနေရနားနေစရာနေရာသမားချိန်တိုင်းကားစီရမဲ့နေရာစရတွေသသမမမရှိတော့အတော်လေးကိုအခက်ခဲတွေ့နေကြရလို့ပါပဲရန်ကုန်မင်းသီးလို့ရင်လိုင်းများတဲ့ကားဝင်းတွေဆိုပိုဆိုးပါတယ်ခီးတွေရာအဲ့ဒီဝင်းကြီးတွေမှာဘယ်ရင်လိုင်းကဘယ်နေရာမှာရှိလဲဆိုတာအလွယ်တကူမသိနိုင်လို့ပါပဲလက်မှတ်ကိုကြိုတင်ဝယ်မထားပဲဓာတ်ရိုက်သွားလူတွေဆိုကားဂိတ်တစ်ခုကိုသွားလက်မှတ်မရရင်နောက်ထပ်ခတ်ဝေးဝေးကဂိတ်တစ်ခုကိုပြန်ရှာမရရင်နောက်ထပ်ကားဂိတ်အစ်စ်ရှာနဲ့ရွာလေပြီးအလွန်အခက်တွေ့နေကြရတဲ့အနေအထားမျိုးပါ
ဒါပေမဲ့အဝေးပြေးကားဂိတ်တွေရဲ့စနစ်နဲ့စီမံခန့်ခွဲမှုဟာခုလိုဖြစ်ချင်တယ်လို့ဖြစ်နေတာနှစ်ကာလကြာခဲ့ပြီမို့ခီးသွားပြည်သူတွေနဲ့ရင်လိုက်ပိုင်ရှင်တွေဟာတကယ်တကယ်ဘလို့ဖြစ်တဲ့နဲ့စီမံခန့်ခွဲမှုအမှားကြောင့်သူတို့ဘလောက်ဒုက္ခရောက်ရတယ်ဆိုတာမတွေးတတ်အောင်ဖြစ်နေကြပါပြီ။တကယ်တော့အခုလိုပြဿနာဖြစ်ရတာဟာတက်ဆိုင်ရအာဏာပိုင်အသီးသီးဟာ
အဝေးပြေးဝင်လို့အဆောက်အုံတွေဆောက်ပြန်ရောက်ပြီးကိုကြိုးရှာလို့မှုအဝေးပြေးကောင်းဝင်ဆိုတာဘလို့တိဆောက်ရတယ်လဲဆိုတာလုံးဝမသိနားမလည်မှုစတဲ့အချက်တွေကြောင့်ဖြစ်ပါတယ်ကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေအဝေးပြေးကောင်းဝင်တစ်ခုစနစ်တကျတိဆောက်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံကြီးတွေကိုတော့တွားကြည့်ဖို့မလိုပါဘူးအိမ်နီးချင်းထိုင်းနိုင်ငံလောက်ကြည့်ရင်ကိုပဲသိနိုင်ပါတယ်အဝေးပြေးကောင်းဝင်ဆိုတာပင်မအဆောက်အုံတစ်ခုပါပါမယ်အဲ့ဒီထဲမှာရင်လိုက်အသီးသီးကနေလက်မဲ့ရောက်မဲ့ဆိုင်ကန်းငယ်လေးတွေခီးတဲ့တွေစုပေါင်းနားနေမဲ့အခန်းတွေအစားအသောက်ပစ္စည်းရောင်းချမဲ့ဆိုင်ကန်းတွေနဲ့တန့်စင်ကန်းစတာတွေပါပါမယ်အဲ့ဒီအဆောက်အုံပတ်လဲဒါမှမဟုတ်ကက်လျက်မှာကားတွေစိုက်ကပ်ထွက်ခွာမဲ့တတ်မှတ်နေရာတွေထားပေးရပါမယ်ဘတ်ကားတွေဟာသူတို့တတ်မှတ်နေရာမှာထွက်ခွာဖို့တတ်မှတ်ချိန်ထက်15မိနစ်နာရီဝက်ကြိုရောက်ဆောင်းဆိုင်နေတဲ့ခီးတဲ့တွေကိုတင်ပြီးရင်ထွက်ခွာရုံပါပဲအဲ့ဒီတနီယာထဲမှာပဲနိုင်ဝက်တစည်းထွက်ခွာနိုင်ပါတယ်အတိတ်ဘက်ကတော့ကားဝင်းတစ်ခုဟာတရက်12နာရီအလုံးလုံးပဲနိုင်ဝက်တစည်းထွက်မယ်ဆိုရင်ကားတစည်းရန်နာစရာနေရာလောက်ထားရင်တနစ်ကား12စီးခီးတဲ့တင်ထွက်ခွာနိုင်ပါတယ်တနစ်ကားအစီး120ဆိုရင်ကားရက်တင်မဲ့နေရာ10နေရာကားအစီး1200လောက်ထွက်မယ်ဆိုရင်ရက်တင်နေရာ100လောက်ရှိရင်လုံလောက်ပါတယ်အဲ့ဒီကားဝင်းထဲမှာရင်လိုင်းတွေရဲ့ရုံးခန်းတွေလာဆောက်เสียမလို့တလို့ဘတ်ကားကြီးတွေကလည်းလာပြီးစုပြုံရန်နာနေเสียမလို့ပါဘူးတနည်းအားမစုပြီးကိုကားထွက်ချိန်နီးမှဝင်းထဲဝင်းတက်မှတ်ရန်နာဂိတ်မှာရက်ခီးတဲ့တင်ပြီးတက်မှတ်ချိန်ထွက်ခွာရုံပါပဲအတော်လေးကိုရိုးရှင်းပါတယ်ခီးသွားပြည်သူတွေအဆင်ပြေတယ်လို့ကားလိုင်းပိုင်ရှင်တွေကလည်းဝင်းထဲမှာအခန်းဝယ်เสียမလို့ငွေကုန်ကြေးကျရှိเสียလဲမလို့ပါဘူ
းဘယ်လိုပဲဖြစ်ဖြစ်အခုမြင်းကြီးနာကကာဝင်းပြောင်းရွှေ့ရေးပြဿနာလိုမျိုးမြို့တချို့မှာမကြာခဏကြားနေရလေရှိပါတယ်။ရန်ကုန်မန္တလေးလိုတကယ်မြို့ကြီးတွေကအဝေးပြေးကာဝင်းတွေမှာလည်းအလားတူပြဿနာမျိုးကြုံနေရတာပါပဲ။အခုပြဿနာဟာနေ့စဉ်တနေရာကနေတနေရာသွာလာနေကြရတဲ့သန်းနဲ့ချီတဲ့ခီးသွွားပြည်သူတွေရဲ့အခက်အခဲပြဿနာ၊ထောင်နဲ့ချီတဲ့ရင်လိုက်ပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တွေရဲ့ပြဿနာကြီးဖြစ်နေတာမို့ NLD အစိုးရအနေနဲ့လေးလေးလက်လက်သဘောထားပြီးတနိုင်ငံလုံးအတိုင်းအတာနဲ့စနေတကြစီမံခန့်ခွဲဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့ထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့တုံမီသာဟင်းချက်စီကရတဲ့စွမ်းအင်ကိုအသုံးပြုပြီးဂျပန်နိုင်ငံတိုကျိုမြို့ပန်းတံတစ်ခုထဲမှာ LED မီလုံပေါင်း4,200ကျော်ကိုမီထွန်းပြလိုက်ပါတယ်ရေခဲလေးချိန်ပေါင်းအလေးချိန်ပေါင်း2,000လောက်သုံးပြီးအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နားက National Harbor Hotel နဲ့အပန်းဖြေနေရာမှာဆောင်းရသည့်ရေခဲနှမ်းတော်ကြီးတွေဖန်တီးထားပါတယ်။အခုလိုထူးခြားဆံပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင်။တကြံပဖန်တွေလှုပ်တက်တဲ့ဂျပန်နိုင်ငံမှာတော့အသုံးပြုပြီးသားဟင်းချက်စီနဲ့မိထုံပြလိုက်ပါပြီ။ဒိုဂျိုမြို့ပန်းကျန်တစ်ခုထဲက73မိုင်လောက်ရှိတဲ့ခီးတစ်လျှောက်မီလုံပေါင်း 4,200 ကျော်ကိုဟင်းချက်စီကရတဲ့စွမ်းအင်ကိုအသုံးပြုပြီးမင်းထုံးပြလိုက်တာပါဂျပန်နိုင်ငံတိုကျိုမြို့ရဲ့မီဂူရိုမြစ်ကမ်းခြေတစ်လျှောက်ဟာနှစ်စဉ်နှွေဦးရသည့်ရောက်တိုင်းချယ်ရီပန်းတွေနဲ့စီကားလေးရှိတဲ့နေရာဖြစ်ပြီးတော့အခုအချိန်မှာခရစ်စမတ်ရသည့်အမီပန်းရောင် LED မီလုံတွေနဲ့အလှဆင်ထားပါတယ်မီထုံးဖို့အတွက်ဒီဟင်းချက်စီတွေကိုဒေသခံစားသောက်ဆိုင်တွေလူနေအိမ်တွေကရတာဖြစ်ပြီးတော့မီနာနို illumination အားလုံးအတွက်အလင်းရောင် project လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းကို2011ခုနှစ်ဖူကူရှိမားနျူကလ িয়ার ရိုစိမ့်မှုဖြစ်ပြီးလျှက်စစ်မီပြတ်တောက်မှုတွေဖြစ်ခဲ့တဲ့အချိန်ကတည်းကစခဲ့တာပါ။ဒေသခံတွေရဲ့ပါဝင်မှုနဲ့လျှက်စစ်မီကိုအဲ့ဒီနေရာမှာပဲမီးစက်နဲ့အသုံးပြုပြီးသားဟင်းချက်စီတွေကိုသုံးပြီးထုတ်နိုင်တာပြကျင်လို့အခုလိုလုပ်ခဲ့တာဖြစ်ကြောင်းစီစဉ်သူဟာဂျီမီနာရီတာကပြောပါတယ်။ရေရှည်လှုပ်လို့ရတယ်ဆိုတာကိုလည်းနှစ်စဉ်အခုလိုမိထုံးပြခဲ့တာဖြစ်ပါတယ်တစ်နှစ်ကိုဟင်းချက်စီ9400လီတာလောက်စုဆောင်ပြီးအခုလိုမိထုံးပွဲကိုစီစဉ်တာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နာကမေရီလန်းပြည်နယ်ထဲမှာရှိတဲ့ National Harbor Hotel နဲ့အပန်းဖြေနေရာမှာတော့ခရစ်စမတ်ရာသီကိုရေခဲပေါင်2,000လောက်သုံးပြီးဆောင်းရာသီရေခဲနန်းတော်ကြီးတွေဖန်တီးထားပါတယ်ဒီနှစ်အတွက်ခေါင်းစဉ်ကတော့1964ခုနှစ်တွေကခလေးတွေအကြိုက် TV series ဖြစ်တဲ့ Randolph the Red Nose Reindeer ဖြစ်ပါတယ် Gaylord National Resort Hotel ဟာတရုတ်နိုင်ငံရေခဲပပုကျွမ်းကျင်သူအယောက်30လောက်ကိုဖိတ်ခေါ်ပြီးတော့ Disney ရုပ်ရှင်တွေကဇက်ကောင်တွေနဲ့ပုံစံတူ ရေခဲရုပ်တွေကိုထုလုပ်ထားတာပါ။တရုတ်နိုင်ငံဟာဘေမြို့ကနိုင်ငံတကာရေခဲနဲ့နှင်းပွဲတော်ကိုအားကြအတူယူပြီးနှစ်စဉ်အခုလိုရေခဲပပုပွဲတော်ကိုစီစဉ်ခဲ့တာဖြစ်တယ်လို့ဂေးလော့ဟိုတယ်ကရစ်ချာဒင်ဘိုကိုဝစ်ကပြောပါရယ်။ရေခဲတွေအခုလိုပုံစံအတိုင်းထိမ့်သိမ်းထားနိုင်မှုအတွက်အခန်းအပူချိန်ကိုအနှုတ် 73 ဒီဂရီဆယ်စီယပ်မှာထားပြီးထိမ့်သိမ်းရတာဖြစ်ပါရယ်။ပပုအယုတ်တွေကိုအသက်ဝင်အောင်မတူညီတဲ့ရေခဲအယောင်14ယောင်ကိုသုံးထားတယ်လို့ဖန်တီးသူတွေကပြောပါရယ်။လာရောက်လည်ပတ်သူတွေအနေနဲ့လည်းအသေးစိတ်အမှုလက်ရာတွေကြောင့်ရင်သက်ရှုမောကြရမှာပါ။ဒီရေခဲပြပွဲမှာလူကြိုက်အများဆုံးကတော့ရေခဲလျှော့စီးတာဖြစ်ပါရယ်။ကလေးတွေအတွက်လည်းထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်တေချာချောထားတယ်လို့တရုတ်ရေခဲဗဟုပညာရှင်ဖူပင်ဝေးကပြောပါရယ်။ရေခဲပြပွဲအတွက်ဝင်ငွေလက်မှတ်တွေကတော့လူကြီး38ဒေါ်လာနဲ့ကလေး32ဒေါ်လာဖြစ်ပါရယ်။ခုပြပွဲကိုဇန်နဝါရီလ1ရက်နေ့အထိဖွင့်လှစ်ပြသထားမှာပါခင်ဗျာ
။ဘယ်ဂျီယံနိုင်ငံကအန်တဝပ်ဒရိတ်ဆန်ရုံမှာတော့အလရဲ့ယာဒီကိုကြိုဆိုတဲ့အနေနဲ့တရုတ်မီးဘုံတွေရောင်စုံထွန်းညှိထားပါတယ်။2014ခုနှစ်ကတည်းကအခုလိုတရုတ်မီးဘုံတွေထွန်းညှိခဲ့တာပါ။တရုတ်ပညာရှင်တွေဖန်တီးထားတဲ့မီးရောင်စုံတွေထွန်းညှိထားတဲ့မီးဘုံအယုတ်တွေကိုဒရိတ်ဆန်ရုံတွေကဒရိတ်ဆန်တွေနဲ့အတူပြသထားတာပါတရုတ်နဂါဂျာပန်နဲ့ဝီလငါးကြီးလိုမီးဘုံအယုတ်တွေကိုညဘက်မှောင်တာနဲ့မီးထွန်းထားပါတယ်အကောင်သေးလေးတွေကိုတော့တရုတ်ပြည်မှာဖန်တီးပြီးနဂါလိုအကောင်ကြီးတွေကိုတော့ဒီနေရာမှာပဲဆောက်လုပ်ခဲ့တာပါရိုးရာတရုတ်မီးဘုံကိုတော့ဝါးတွေဖျောင်းနိုင်တွေစက်ကူတွေနဲ့ဖန်တီးထားတာဖြစ်ပြီးအခုမီးဘုံတွေကိုတော့ခြေတဲ့အပားလေးတွေကိုသန်ဖရိမ်ပေါ်မှာအုပ်ဖန်တီးထားပြီးလက်စစ်မီးလုံးတွေထွန်းတာပါအခုလိုမီးထွန်းပွဲတော်ကိုဇန်နဝါရီလ14ရက်2018ခုနှစ်အထိဆင်နွှဲမှာပါရှင်ကဘာတလွားထူးခြားဆံပြတဲ့တင်တွေကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တနင်္လာနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိငီထိုက်ကြေညာပေးပါမယ်ရှင
်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အတိမတ်ပြုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ကန့်ကွက်တဲ့လေဗနန်နိုင်ငံဘေရုတ်မြို့တော်ကအမေရိကန်တန်ရုံအပြင်ဘက်ကလေဗနန်နဲ့ပါလက်စတိုင်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးသတ်ပိုက်တွေမျက်ရည်ကိုဘုံနေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကတန်ယုံကိုကြောက်တုံးနေအပိုင်းစာတွေနဲ့ပြစ်ပောက်ခဲ့ကြသလိုတမရထရန့်ရဲ့ပုံစံတူရုပ်ပုံတွေအမေရိကန်နဲ့အစ္စရေးအလံတွေကိုလည်းမီးရှို့ကြပါတယ်။လေဗနန်နိုင်ငံမှာထောင်နဲ့ချီတဲ့ပါလက်စတိုင်းဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ကမ္ဘာမှာမွတ်စလင်ဥယျာဉ်အများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြို့တော်ကအမေရိကန်တန်ယုံအပြင်ဘက်မှာဒီကနေ့တနင်္ဂနွေနေ့မှာလူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာအာရဗ်အဖွဲ့ချုပ်ကကိုင်ရိုမြို့တော်မှာအရေးပေါ်အစည်းအဝေးကျင်းပပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုတဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုတ်ချခဲ့ကြပါတယ်။အီရန်နိုင်ငံမှာအစ္စလာမစ်အစွန်းရောက် IS အပေါ်အောင်ပွဲအထိမ်းအမှားဖြစ်နေဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်ကစီးရဲပြချီတက်ပွဲကျင်းပပါတယ်ဂျီဟတ်အစွန်းရောက်အဖွဲ့ကိုနိုင်ငံတွင်းကနေအောင်အောင်မြင်မြင်မောင်းထုတ်နိုင်ခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘဒီကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလိုကျင်းပတာဖြစ်ပါတယ်စစ်တပ်ချီတက်ပွဲကိုတော့နိုင်ငံပိုင်မီဒီယာကဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာတော့မရှိပါဘူးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနိုင်ငံတကာလှုပ်ရှားမှု ICAN ကဒီကနေ့တနင်္ဂနွေနေ့မှာနိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့ပါတယ် ICAN ရဲ့အမှုဆောင်ညွှန်ကြားရေးမှူးနဲ့ဟီရိုရှိမားကအသက်မသေးပဲလွတ်မြောက်လာသူတို့ကနိုဘယ်ငြိမ်းချမ်းရေးဆုကိုနော်ဝေးနိုင်ငံအော့စလိုမှာလက်ခံရယူတာဖြစ်ပါတယ်ရှင်
တဲ့ရင်အချင်းချုပ်ကိုမတ်တင်ထိုက်တင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American တန်ညပဲမြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ View မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.